မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရင်းနဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆင်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံသူတွေကြားမှာယုံကြည်စိတ်ချမှုရှိရေးယူရတဲ့စာချုပ်ကိုထိုင်းတရုတ်ဗီယက်နမ်လာအိုဖိလစ်ပိုင်အိန္ဒိယဂျပန်ကူဝိတ်အစ္စရေးနဲ့တောင်ကိုရီးယားနိုင်ငံတွေနဲ့မြန်မာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့ကြားရင်းနှီးမြှုပ်နှံမှုကာကွယ်ရေးနှစ်နိုင်ငံသဘောတူညီချက်ကတော့အောက်တိုဘာ31ရက်နေ့ကစတင်အတက်ဝင်တယ်လို့တရုတ်ရှင်ဟွာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတရုတ်လက်ဟောက်ခံဟောင်ကောင်ဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားရုရှားနဲ့ဆာဘီးယားတို့နဲ့လည်းရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူညီမှုရအောင်ညှိနှိုင်းနေတယ်လို့အဲ့ဒီသတင်းမှာဖော်ပြပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တိတ်ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေသေးမှာပဲ။အခုအာရှအင်ဂျီအများစုပါဝင်တဲ့နိုင်ငံတွေနဲ့လက်မှတ်ထိုးခဲ့တာပါ။အခုနှစ်ဆန်းတုန်းကမြန်မာနဲ့ EU ဥရောပတမကကြားမှာရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့စီစဉ်ထားခဲ့ပြီးမြန် EU ဘက်ကဆိုင်းငံ့ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကြောင့်မြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံမှုတွေချစင်အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေချစင်နိုင်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်တာဝန်ရှိသူကလည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဒီအနောက်နိုင်ငံတွေအစားတရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုပြီးတော့ကြီးမားလာနိုင်တယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတရုတ်နိုင်ငံပိုင် CITICD group ကနေပြီးတော့80ရာခိုင်နှုန်းမြန်မာနိုင်ငံက30ရာခိုင်နှုန်းရင်းနှီးမြှုပ်နှံမဲ့အကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်တွေကိုနိုဝင်ဘာ10ရက်နေ့ကလက်မှတ်ထိုးခဲ့ပါတယ်။